ကချင်ပြည်နယ်မိုးမောင်းမြို့မှာဧပြီလ22ရက်နေ့ကစစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ် KNA အကြားတိုက်ပွဲဖြစ်ခဲ့တဲ့နောက်လက်ရှိချိန်ထိလည်းနှစ်ဖက်တပ်တွေကြားတနက်ကြီးနဲ့ပစ်ခတ်တာတွေရှိနေပြီးတော့စစ်ရေးအခြေအနေဟာတင်းမာနေသေးရှိပါတယ်။မိုးမောင်းတိုက်ပွဲစတင်ပြီးစစ်ရေးအခြေအနေဆက်လက်တင်းမာနေတာကြောင့်မိုးမောင်းမြို့ကန်တော်တော်များများဟာ KNA ကသိမ်းယူထားတဲ့မိုးမောင်းမြို့နယ်မြောက်ဖက်နဲ့အရှိတ်ဘက်ကမြို့ရွာတွေကိုတင်းရှောင်တာတွေရှိခဲ့ပါတယ်။မုံမောင်မြို့ကန်ပြည်သူတွေတိမ်းရှောင်နေရတဲ့အခြေအနေကိုစစ်ရှောင်တွေကကူညီပေးနေသူတူကအခုလိုပြောပါရယ
်ဟိုအခုမြို့တက်မှာကုန်းလုံးမှာနေလမ်းမှာတော့ဖုန်းရမှာဟိုတုန်းခုန်ချီရောက်တဲ့ရှာမုံမောင်ကဟဲ့တချို့ကဟိုနေဆက်လေကျေဖက်တို့ဘာပါတို့ဒီမိုင်ချာရမကိုမိတ်ဆွေဟိုညီကူဟိုမောင်မရှိတဲ့ဟာတချို့ရှိတဲ့ဟာတွေကအဲ့လိုမျိုးပေါ့တောင်ချိုတောင်ချမ်းမှာသွားတဲ့ဟာလည်းရှိတယ်နေရာတကောင်မှာပါဟိရှာခုံတော့ကြော်မှာပါ
မိုးမောင်းမြို့နယ်မြောက်ဖက်ကမြို့သစ်ကုံလောနွမ်လန်းကျေးရွာတွေနဲ့ဒေါဖုံးရံမြို့စတဲ့နေရာတွေမှာစစ်ကောင်စီတပ်တွေအခြေစိုက်ထားပြီး KIA နဲ့ပူးပေါင်းတပ်တွေကမတ်လနောက်ဆုံးပတ်လောက်ကတင်းယူခဲ့တာပါတိုက်ပွဲဖြစ်ခဲ့တုန်းကဒီဒေသကပြည်သူတွေဟာဗမော်မိုးမောင်းနဲ့အခြားကျေးရွာတွေကိုတင်းရှောင်ခဲ့ပြီးတိုက်ပွဲတွေငြိမ်သက်ချိန်မှာနေရပ်ပြန်လာတာတွေရှိတယ်လို့မိုးမောင်းမြို့မှာစစ်ရေးတင်းမာလာချိန်မှာတော့မိုးမောင်းမြို့ကန်ပြည်သူတွေလည်းအဲ့ဒီဒေသကိုလာရောက်တင်းရှောင်တာတွေရှိနေတာပါလောလောဆယ်မှာတော့ဒီဒေသမှာမိုင်းနဲ့မပေါက်ကွဲသေးတဲ့စစ်ကြံလက်နက်တွေရှိနေတာကြောင့်ပြည်သူတွေအထူးသဖြင့်ကလေးငယ်တွေအတွက်စိုးရိမ်စရာရှိနေကြောင်းအသိပညာပေးတာတွေလှုပ်ဆောင်နေရကြောင်းစစ်ဆောင်တွေကကူညီနေသူကပြောပါတယ
်ကလေးတွေလည်းဟိုဆေးရုံကလေးမှာ60မမဟိုမြင်းကြီးမှာဆက်ထားတာမအောင်ဘူးလေအဲ့ဒါကိုသူတို့ကလေးတွေ၄၆ယောက်ကတောက်ခဲကောက်ပြီးမှအဲ့ဒါပြစ်နေတာရောက်ပြီးပြတယ်လေအစီအဲ့ဒါမထီးလို့လေဟိုတနည်းအားလည်းကလေးတွေဟို66ဘုံတာကအဲ့တော့မိုင်းပြေးလက်ဖောက်လဲပြေးလေးရတာလက်ကောက်ခဲ့ရတယ်မဟုတ်တဲ့ဟာလက်ကောက်ပြီးမှလမ်းမှာသူတို့ကလေးရတာဆော့နေတာကျွန်တော်တို့လည်းမှာ awareness အရလုပ်နေတာကလေးတွေတတ်တော့ဟိုလူကြီးတွေတတ်လှုပ်တော့လှုပ်ပြီးပြီရှာအခုကတော့ကျွန်တော်တို့လည်းဟိုနေတဲ့နေရာတွေမှာလည်းကျွန်တော်တို့ညတန်းလဲဟိုပြောတယ်ကလေးတွေကိုချင်းပါပြင်ထက်ခဲနဲ့ငယ်တဲ့ညတန်းတော့ပြောတယ
်ဒေသခံတူကတော့မြေမြုပ်မိုင်းနဲ့စစ်ကြံလက်နက်အန္တရာယ်နဲ့ပတ်သက်ပြီးဘာသာရေးအဖွဲ့အစည်းချို့ကပညာပေးတာရှိပေမဲ့အခြားသီးသန့်ပညာပေးတဲ့အဖွဲ့အစည်းတွေတော့မရှိကြောင်းပြောပါရယ
်။ဟော2017လောကဖြစ်တဲ့အဲ့ဒီပိုင်းကျတော့အဲ့မျိုးပညာပေးတဲ့ဟာလည်းရှိရယ်။ဒီ March 9ရက်ဖြစ်တဲ့ကတည်းကတော့အဲ့မျိုးပညာပေးတာတော့မရှိဘူး။ဘာသာရေးအဖွဲ့အစည်းတွေကတော့ရှိရယ်။ဒါမှမဟုတ်ဟော NGO တွေပါတွေတော့ကမရှိဘူးဟုတ်တယ
်။ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကလည်းသူတို့တပ်ဖွဲ့အနေနဲ့စစ်ကောင်စီတပ်စခန်းအနီးအနားတွေမှာမိုင်းရှင်းလင်းတာတွေတက်တန်တလောက်ဆောင်ရွက်နေတယ်လို့ပြောပါရယ်
။ဟုတ်ကဲ့ကျွန်တော်တို့တိတ်ပိုက်ထားတဲ့ကကကကတော့ဝင်ကြည့်မှာတော့ကျွန်တော်လည်းအသက်နဲ့ဆုံးကတော့အဲဒီမိုင်းရှင်းရေးတော့တော့တော့ပါတယ်။ဒါပေမဲ့အားလုံးကင်းစင်သွားပြီဆိုတဲ့အဆင့်ကတော့မရှိဘူးလို့ထင်တယ်။အဲတချို့နေရာမှာတော့ကြံမယ်လို့ကြံသေးမယ်လို့ထင်ပါတယ်။ဒါပေမဲ့ဟိုစစ်ချုပ်ကြီးကတော့တပ်တပ်ဝင်ကြည့်မှာတွာလာလှုပ်ရှားတာဒီမလုပ်ဖို့တော့ပြောထားတာရှိပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းမှာတော့တစ်တုံညာနှစ်ခုစစ်စင်ရေးအပြီးညီနောင်မဟာမိတ်အဖွဲ့တွေတည်ယူထားတဲ့ဒေသမှာမြေမြုပ်မိုင်းနဲ့စစ်ကြံလက်နက်ပေါက်ကွဲတာတွေကြောင့်ဒေသခံတွေထိခိုက်သေးဆုံးတာတွေမကြာခဏဖြစ်ပွားနေပါတယ်။ UNICEF ခေါ်ကုလသမဂ္ဂ BB ဆိုင်ရာကလေးသငယ်များရန်ပုံငွေအဖွဲ့ရဲ့2023ခုနှစ်မြေမြုပ်မိုင်းဖြစ်စဉ်စောင့်ကြည့်လေ့လာမှုအစီရင်ခံစာမှာမြေမြုပ်မိုင်းနဲ့စစ်ကြံလက်နက်ပေါက်ကွဲမှုကြောင့်ထိခိုက်သေးဆုံးသူ1052ဦးရှိခဲ့ကြောင်းဖော်ပြထားပါတယ်ခင်ဗျာ။